ကဘာတလွားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာတောက်ကြံနေမှာ19တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံကအကူးစက်ခံရသူ9တန်းနီးပါးနဲ့အများဆုံးဖြစ်ပြီး Brazil ကလူပေါင်း3တန်းနီးပါးနဲ့အိန္ဒိယက2တန်းကျော်အကူးစက်ခံနေရတာပါ။ American နိုင်ငံမှာဒီရောဂါကြောင့်သေဆုံးရသူက36,000ကျော်ရှိနေပြီးချက်တပရီနေမှာတော့24နာရီအတွင်းသေဆုံးရသူ2000ကျော်ရှိခဲ့တဲ့အတွက်ဒါဟာမေလကစပြီးတရက်တွင်သေဆုံးသူအများဆုံးဖြစ်ကြောင်းလည်းစစ်တမ်းမှာဖော်ပြပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်လုံးဝစိတ်သုံးမှုမရှိပေမဲ့ဒီနှစ်ကုန်လောက်ဆိုရင်တော့ဒီရောဂါအတွက်ကာကွယ်ဆေးသန်းနဲ့ချီပြီးထုတ်နိုင်မယ်လို့သူမျှော်လင့်ကြောင်းပြောပါတယ်။ဒီရောဂါအတွက်ကာကွယ်ဆေးရလာပြီဆိုရင်လုံလုံလောက်လောက်ထုတ်နိုင်မယ်လို့ထင်ကြောင်းနဲ့ဒီဆေးကိုကျဲဝါချမ်းသာတဲ့နိုင်ငံတွေတွင်မကပဲမချမ်းသာတဲ့နိုင်ငံတွေမှာနေထိုင်သူတွေပါလက်လန်းမိအောင်လုပ်နိုင်မယ်လို့သူတို့မျှော်လင့်ကြောင်းလဲ VOA အတွက်သတင်းပေးပို့သူ Greta Van Saturan ကိုပြောပါတယ်။ American နိုင်ငံခြားရေးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနတို့က American နိုင်ငံသားတွေနိုင်ငံရခြားခီးမသွားကြဖို့အကြံပေးထားတာကိုဩဂုတ်လ6ရက်မှာရုပ်သိမ်းလိုက်ပြီးသက်မတ်နိုင်ငံတွေစီခီးသွားလာမှုအတွက်အစစ်မြင့်သတိပေးချက်တွေအစားထိုးထုတ်ပြန်လိုက်ပါတယ်။အဆင့်၄ဖြင့်သက်မတ်တဲ့လုံးဝခီးမသွားတဲ့နိုင်ငံ30ထဲမှာအိန္ဒိယ၊ရုရှား၊ Egypt၊ Libya ၊ Honduras နဲ့ Mexico နိုင်ငံတွေပါပါတယ်။အဆင့်3သတ်မှတ်တဲ့ခီးမသွားခင်ပြန်စဉ်းစားမယ်နိုင်ငံတွေထဲမှာတော့ Vietnam, Philippines နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်ပါတယ်။